မြန်မာအစိုးရကရခိုင်ပြည်နယ်မြောက်ပိုင်းကအခြေအနေတွေကိုကွင်းစင်းဆောင်ရွက်နိုင်မှုအတွက်ကုလသမဂ္ဂဌာနဆိုင်ရာဝန်ထမ်းတွေကိုကျေးရွာပေါင်း23ရွာကိုခရီးသွားလာခွင့်ပြုလိုက်ပြီးဖြစ်ပါတယ်။တစ်ချိန်တည်းမှာပဲဘင်္ဂလားဒေ့ရှ်နိုင်ငံရဲ့ဝန်ကြီးဟာဒီကနေ့မြန်မာနိုင်ငံကိုရောက်ရှိလာပြီးထပ်ပြီးတိမ်းရှောင်သွားတဲ့ဒုက္ခသည်တွေနေရပြန်နိုင်ရေးအတွက်မြန်မာအစိုးရတာဝန်ရှိသူတွေနဲ့ဆွေးနွေးဖို့ရှိနေပါတယ်။ဒီသတင်းကို VOA မြန်မာပိုင်းရဲ့သတင်းတော်ကိုမိုးစောကပေးပို့ထားပါတယ်ရှင်။
ဟုတ်ကဲ့ကုလသမဂ္ဂဝန်ထမ်းတွေကိုရခိုင်ပြည်နယ်မြောက်ပိုင်းဘူးတီတောင်နဲ့မောင်တော်မြို့နယ်ကကျေးရွာတွေကိုခီးသွွာလာခွင့်ပြုလိုက်တာဟာအစိုးရနဲ့ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးယုံ UNHCR နဲ့ကုလသမဂ္ဂဖွံ့ဖြိုးရေးအစီအစဉ် UNDP တို့အကြားလက်မှတ်ရေးထိုးထားတဲ့ MOU ကိုနားလည်မှုစာချုပ်လာအရာစတင်အကောင့်ထံပေါ်လာလဲဖြစ်ပါတယ်ဒီလိုသွာလာခွင့်ပြုလိုက်တာဟာကုလသမဂ္ဂဌာနဆိုင်ရာအဖွဲ့တွေအနေနဲ့ကွင်းစင်းအကဲဖြတ်စစ်ဆေးနိုင်အောင်ဖြစ်ကြောင်းနိုင်ငံခြားရေးဝန်ကြီးဌာနရဲ့နိုင်ငံရေးရာဌာနညွှန်ကြားရေးမှူးချုပ်ဦးစိုးဟန်ကပြောပါတယ
် MOU ထိုးပြီးတဲ့နောက်ပိုင်းမှာကျွန်တော်တို့နှစ်ဖက်ကျွန်တော်တို့ Technical Working Group ပေါ့နော်ဖွဲ့စည်းခဲ့ပါတယ်ဖွဲ့ပြီးတော့ကျွန်တော်တို့ဒီကြားထဲမှာမကြာခဏစုဆောင်ဆွေးနွေးကြပါတယ်ပထမဆုံးကလုပ်မှာတော့ဒီကွင်းစင်းစစ်ဆေးတဲ့လုပ်ငန်းရှင်တွေကျွန်တော်တို့စမယ်။အဲကြီးရောအုပ်စု73စုပေါ့နော်။ဒီ73စုမှာကျွန်တော်တို့စပြီးတော့ကွင်းစင်းစစ်ဆေးမှုတွေလုပ်ဖို့ကျွန်တော်တို့သဘောတူကြပါတယ်။သဘောတူတဲ့အချိန်တို့သွားရောက်ကွင်းစင်းစစ်ဆေးနိုင်ဖို့လေသူတို့သွားရောက်ခွင့်ခွင့်ပြုကြပါတယ်။ဒီခုကြည့်ချက်ရင်းနဲ့ကြီးရောဝေကြီးဌာနခုနှစ်နေရပဲ UN ရုံးတွေပါဝင်သက်ဆိုင်ရာဌာနတွေပေါ့နော်။ဟိုသူအကြောင်းကြားရတာရှိပါတယ်
။ကြီးရောအုပ်စု73စုမှာကြီးရောပေါင်း23ရွာပါဝင်မှာဖြစ်ပါတယ်။ကုလသမဂ္ဂဌာနဆိုင်ရာဝန်ထမ်းတွေကိုရခိုင်ပြည်နယ်မြောက်ပိုင်းဒေသကိုခီးသွွာလာခွင့်ပြုလိုက်ချိန်မှာပဲဘင်္ဂလားဒေ့ရှ်နိုင်ငံနိုင်ငံခြားရေးဝန်ကြီးအဘူဟာဆန်မမွတ်အလီဟာနိုင်ငံတော်အတိုင်ပင်ခံရုံးဝန်ကြီးဦးကျော်တင်းစုရဲ့ဖိတ်ကြားချက်အရဒီကနေ့မြန်မာနိုင်ငံကိုရောက်ရှိခဲ့ပါတယ်ဘင်္ဂလားဒေ့ရှ်နိုင်ငံခြားရေးဝန်ကြီးရဲ့သုံးရက်ကြာခီးစဉ်အတွင်းမှာတပတ်နိုင်ငံကိုတိတ်ဆောင်သွားသူတွေနေရပြန်နိုင်ရေးအတွက်အဓိကဆွေးနွေးမှာဖြစ်ကြောင်းညွှန်ကြားမှုချုပ်ဦးစိုးဟန်ကဆက်ပြောပါတယ်
ဒီကကတော့လေရဆုံခွာသွားသူများပြန်လည်လက်ခံရေးလုပ်ငန်းစဉ်နဲ့ပတ်သက်ပြီးတော့ကျွန်တော်တို့ဆွတ်လက်ပြီးဆွေးနွေးဖို့လိုအပ်နေတဲ့ကိစ္စတွေကိုကျွန်တော်တို့ပြန်ညှိနှိုင်းဆွေးနွေးတော့မှာဖြစ်ပါတယ်။ဒီလိုပြန်လည်လက်ခံရေးလုပ်ငန်းစဉ်အတွက်သဘောတူညီချက်ရတာပြီးတော့ဒီမှာနိုင်ငံအစိုးရအနေနဲ့ကျွန်တော်တို့သဘောတူညီချက်တွေပါတဲ့အချက်အတိုင်းကျွန်တော်တို့ကစောင့်နေထားတာတွေရှိတယ်။ကျွန်တော်တို့နေဆက်ဒီတော့ပြန်လည်လက်ခံရေးစခန်းတွေတို့လုပ်တယ်ဒီလိုမှပြန်လည်နေရခြားလာနိုင်ဖို့ဆိုကျွန်တော်အိမ်ရဆောက်လုပ်ရေးလုပ်ငန်းတွေလုပ်တယ်ဒီလိုဆိုလေဇက်ကူမှာကဒီ channel လက်ခံရေးလုပ်ငန်းစီနေမှာစနိုင်နေပြီမစနိုင်နေတဲ့အတွက်ဒါနှစ်ဖက်အကြားမှာကျွန်တော်တို့တချို့အမြင်လေးတွေသဘောထားလေးတွေဆွဲလွှဲနေတာလေးတွေရှိတယ်အဲ့ဒါတွေနဲ့ပတ်သက်ပြီးကျွန်တော်တို့ဆက်လက်ဆွေးနွေးဖို့ရှိတာပေါ့နော်
မြန်မာစုခွာသူတွေပြန်လည်လက်ခံဖို့အတွက်2019ခုနှစ်နိုဝင်ဘာလမှာမြန်မာနဲ့ဘင်္ဂလားဒေ့ရှ်အကြားနားလည်မှုစာချုပ်စာကိုလက်မှတ်ရေးထိုးခဲ့တာဖြစ်ပါတယ်2018ခုနှစ်ဖေဖော်ဝါရီလမှာတော့မြန်မာအစိုးရကပြန်လည်လက်ခံဖို့အတွက်ဘင်္ဂလားဒေ့ရှ်နိုင်ငံကလူ8000ကျော်ရဲ့အမည်စင်းကိုပေးပို့ခဲ့ပြီးမြန်မာလူဝင်မှုကြီးကြပ်ရေးကလူ3000ကျော်ကိုစီစစ်ရာမှာ2000ကျော်ကသာမြန်မာနိုင်ငံမှာနေထိုင်ခဲ့သူတွေဖြစ်တာကိုတွေ့ရကြောင်းလည်းဦးစိုးဟန်ကပြောပါတယ်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကပေးပို့လာတဲ့စီးရင်တွေမှာအချက်အလက်မပြည့်စုံတာတွေကြောင့်စီစစ်ရာမှာအခက်အခဲဖြစ်ရကြောင်းလည်းဘင်္ဂလားဒေ့ရှ်နိုင်ငံခြားရေးဝန်ကြီးနဲ့တွေ့ဆုံရမှာဒီချက်ကိုထက်သွင်းဆွေးနွေးဖို့ရှိကြောင်းလဲဦးစိုးဟန်ကပြောပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံခြားရေးဝန်ကြီးဟာတောက်ကြနေမှာနိုင်ငံတော်အတိုင်ပင်ခံရုံးဝန်ကြီးနဲ့တွေ့ဆုံဖို့ရှိတယ်လို့စကိုင်းပြည်နယ်လူသားချင်းစာနာမှုဆိုင်ရာကူညီထောက်ပံ့ရေးအဖွဲ့ UEHRD နဲ့လည်းတွေ့ဆုံမှာဖြစ်ပါတယ်။အဲ့ဒီနောက်မှာတော့စကိုင်းပြည်နယ်မြောက်ပိုင်းဒေသကိုတွားရောက်ဖို့ရှိနေပါတယ်။ဒီကနေ့ဩဂုတ်လကဖြစ်ပေါ်တဲ့အကြမ်းဖက်တိုက်ခိုက်မှုတွေကိုအစိုးရတပ်မတော်ကနှိမ်နင်းခဲ့တဲ့နောက်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုအစ္စလာမ်ဘာသာဝင်ခွန်တသိန်းကျော်လောက်ထွက်ပြေးတိမ်းရှောင်ခဲ့ကြောင်း UNHCR ကကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးယုံကထုတ်ပြန်ထားပါတယ်